ရန်ကုန်မြို့တွင်ပြည့်စွက်နေတဲ့ YBS ရင်လိုင်းတွေတိုးချဲ့တဲ့အနေနဲ့ဘတ်စကားအစီးရေတထောင်ဝယ်ယူဖို့တရုတ်နိုင်ငံယူတွန်ကုမ္ပဏီနဲ့အေပီလာ၁၇ရက်နေ့ကသဘောတူညီလက်မှတ်ရေးထိုးလိုက်ပြီးဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရကကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းကခေးတဲ့ပို့ဆောင်ရေးကဏ္ဍမှာရင်အစီးရေလိုအပ်ချက်ရှိနေတဲ့အတွက်တရုတ်အစိုးရနဲ့ညီနန်းပြီးအခုလိုဝယ်ယူလိုက်တဲ့ဘတ်စကားတွေဟာမေလအတွင်းရောက်ရှိလာမှာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကုခဲမှုအာဏာပိုင်အဖွဲ့အတွင်းရေးမှူးဒေါက်တာမောင်မောင်ပြောတာကိုကိုးကားပြီးကျေးမုံသတင်းစာမှာဖော်ပြထားပါတယ်အခုယူတွန်ကုမ္ပဏီကဘတ်စကားတွေကိုကျွမ်းကျင်သူပညာရှင်တွေနဲ့ညှိနှိုင်းပြီးမှဝယ်ယူခဲ့ခြင်းဖြစ်တယ်လို့လည်းဒေါက်တာမောင်မောင်ကပြောပါတယ် YBS ရင်လိုင်းတွေကိုရှင်းနှစ်အတွင်းနိုင်ငံတကာအဆင့်မီဖြစ်အောင်တိုးချဲ့ဆောင်ရွက်တော့မှာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောတာကိုကိုးကားပြီးတရုတ်ဆွေးရပိုင်း China Daily သတင်းမှာဖော်ပြထားပါတယ်ရန်ကုန်မြို့တင်းပြည့်ဆွဲနေတဲ့မထထရင်လိုင်းတွေကိုဖျက်သိမ်းပြီး YBS နဲ့ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကအစထိုးပြည့်ဆွဲခဲ့တာဖြစ်ပါတယ်ဒါပေမဲ့ကနဦးကာလမှာရင်အရေးအတွက်မလုံလောက်မှုတွေစတင်ပြည့်ဆွဲတဲ့ YBS ဘတ်စကားလိုင်းတွေအကြောင်းခီးတွေကိုကြိုတင်အသိပေးမှုပိုင်းမှာအားနည်းချက်တွေရှိခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ရန်ကုန်မြို့အတွင်းနေ့စဉ်ခီးသွားပြည်သူ 2.5 သန်းလောက်အတွက်လက်ရှိမှာဘတ်စကားအစင်းရေ 3,500 နဲ့ရင်လိုင်းပေါင်း 89 လိုင်းပြည့်ဆွဲပေးနေတာဖြစ်ပါတယ်